မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့တရုတ်နိုင်ငံယူနယ်ပြည်နယ်ထဲမှာအလို့လုံနေကြတဲ့မြန်မာနိုင်ငံသားအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။ကိုဗစ်ရောဂါစီးမြင်စီကနေမလိုက်နာတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်အာဏာပိုင်တွေကကြေညာချက်ထုတ်ထားသလိုပြန်ပို့တာလေးလည်းလုပ်နေတဲ့အတွက်ရွှေလီနဲ့ကျဲကောင်မြို့တွေမှာအလို့လုံနေကြတဲ့မြန်မာနိုင်ငံသားအများအပြားနေရကိုပြန်လာနေကြတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့ကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ဖြစ်တဲ့ရွှေလီနဲ့ကျဲကောင်မြို့တွေမှာအထောက်ထားမဲ့နေထိုင်တဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်ဘက်ကဒီနေ့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေရပြန်ခြင်းသူတွေ၊နေအိမ်တီးခြားနေထိုင်ခြင်းမရှိတဲ့သူတွေ၊ကိုဗစ်ဆေးစစ်မှုလုံမထားတဲ့သူတွေ၊အထောက်ထားအပြည့်စုံမရှိတဲ့သူတွေကိုနေရပြန်ပို့မယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကြောင့်တရားဝင်အလုပ်လုပ်တဲ့အထောက်ထားလက်မှတ်မရှိသူအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။တရုတ်နိုင်ငံဘက်အလုတ်သွားလုံနေကြသူအများစုပြန်လာနေကြတယ်လို့ရွှေလီမြို့အခြေစိုက်တအောင်းလူငယ်ပရာဟိတရဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ
်။ပြန်တဲ့လူများတာအခုတော့လောလောဆယ်ဘယ်လိုပြောဒီတရုတ်ပြည်ရောက်နေတဲ့သူတွေမှန်တယ်များတာ၃ပုံကိုတော့၂ပုံပြန်နေပြီအခုက၃ပုံလောက်ပဲကျန်ပါတကယ်အထောက်အထားပြည့်ပြည့်စုံစုံပြောရတဲ့လူပါပဲဟွာကျန်ခဲ့တာပေါ့ဒီလက်လုံးလက်စားဓမ္မတာမလွယ်တော့
မြန်မာနိုင်ငံဘက်မှာကိုဗစ်ကူးစက်မှုအခြေအနေဆိုးနေတာကြောင့်နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကပိတ်ထားသလိုသူ့နိုင်ငံထဲမှာလည်းစီကံတင်ကြပ်မှုတွေလုပ်နေတာပါမြန်မာနိုင်ငံဘက်ကအလုလာလုသူတွေအနေနဲ့တိုက်ခန်းတစ်ခုထဲမှာအများကြီးစုမနေရတာအပါအဝင်ကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်ဒီအချိန်နေမှာပဲမြန်မာနိုင်ငံသားအများအများစုပြီးနေထိုင်ကြတဲ့နေရာတချို့ကိုတရုတ်ရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပြီးနေထိုင်ခွင့်အထောက်အထားမပြနိုင်တဲ့သူတွေကိုညာရင်းချင်းပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ
်ရောက်ပေါင်း200ကျော်တို့အဝတ်အစားလည်းအားလုံးလည်းမယူရဘူးအာရတာလေးလည်းပဲပါသွားတယ်။အာပြီးတော့သူရဲ့လဆာတယ်။အာသူတို့အားလုံးထုတ်လို့မရဘူး။ကမန်ကနာကိုညတကောင်ကျော်ကြီးနဲ့လာရပြီးတော့တကားခောက်တော့ရဲတွေကဒီ expert ကားတွေအများကြီးခေါ်မှအာသူတို့ကိုဒီမြန်မာနယ်စပ်ဒေရဝင်ခိုးဖို့ပေါ့ဗျာ။ခိုးပေးလိုက်တာအတီးကြီး။လမ်းစေးပေးတာပေါ့တယောက်900ကို။အဲ့လောက်ရှိတော့မှရှားနေတာကိုပါ
။မြန်မာနိုင်ငံဘက်ကရောက်လာသူတွေမှာကိုဗစ်ရောဂါဇာတ်ရိုက်တွေ့နေရတာကြောင့်တရုတ်ဘက်ကတင်းကျပ်မှုတွေရှိနေတာပါ။တရုတ်နယ်စပ်မြို့တွေဖြစ်တဲ့ရွှေလီ၊ကျဲကောင်၊ဝမ်တိန်၊လွမ်တောင်းကျန်ဖဲစားတဲ့မြို့နယ်တွေကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပိတ်ထားပါတယ်တရုတ်လုပ်ငန်းရှင်တွေဘက်ကထုတ်ပြန်ထားတဲ့စီးမြင့်တွေကိုလိုက်နာပေးဖို့ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြောင်းရွှေလီပရာဟိတဥက္ကဋ္ဌဥစိန်တင်ကပြောပါတယ်
တရုတ်နေကအခုလိုမျိုးအေးချင်းတိုင်တာတို့ဘာလို့မရှိသားတဲ့လူတွေစိတ်ကြိမ်ပုံထားရတယ်ဆိုတော့သူကတရင်ကသိနေတော့ဝင်ဖမ်းနေကြတယ်ဝင်ဖမ်းပြီးအဲ့လိုမျိုးလို့သူကစီးမြင့်ကအဲ့လိုပြင်းထားတယ်အကယ်၍တော့အေးချင်းအကုန်လုံးတိုင်ထားတယ်ဆိုပြည်တော်ဝန်ကြီးကအကုန်လုံးညတကယ်တော့သူနဲ့ပုံထားတယ်ပွက်ထားတယ်ဆိုရင်စက်ရုံနဲ့ပိတ်တယ်ဒီလေဓာတ်ငွေဆောင်တယ်ဒီကုံလုံးလောက်တာညမကြီးကတော့သူကအများအားသူက24နာရီလောက်ရှက်လို့သူလည်းသူပတ်ပြီးတော့သူရှာတယ်လုပ်နေကြတာ
ကိုဗစ်တက်တရလိုင်းကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့သေဆုံးသူများပြားလာတဲ့အတွက်တရုတ်ကဇူလိုင်လ12ရက်နေ့ကစပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုရက်အကန့်အသတ်ရှိပိတ်ထားခဲ့ပါတယ်ဒါကြောင့်နှစ်နိုင်ငံကုန်သွယ်ရေးကလည်းလုံးဝရပ်ဆိုင်းနေပါတယ်ခင်ဗျာ